G7 ထိပ်သီးတွဲဆုံမှုဟာထူးခြားကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပြီးအကျိုးများစွာတဲ့စီးပွားရေးဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်ပေးပါတယ်။အခုလိုတွဲဆုံမှုကနေကိုဗစ်ရောဂါကာကွယ်တက်ချက်ရေးကမ္ဘာစီးပွားရေးကျန်းလဲနိုးထလာစေရေးနဲ့တရုတ်ရဲ့မကောင်းတဲ့အမူအကျင့်တွေကြောင်းလဲလာစေရေးအတွက်နာမည်ထုတ်ဖို့ပြောဆိုခဲ့တာပါ။ G7 ထိပ်သီးစီးပွားရေးပြီးထုတ်ပြန်တဲ့ကာဗစ်ကျန်းလဲအော်ကြေညာချက်ထဲမှာတော့ကမ္ဘာစီးပွားရေးကျန်းလဲနိုးထလာစေဖို့ဒေါ်လာ7ထရီလီယံသုံးဆွဲသွားမယ်အကြောင်းလည်းသိဝင်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံကိုထိမ့်ညှိနိုင်ရေးအတွက်တရုတ်ရဲ့ပိုးကပ္ပလမ်းမစီမံကိန်းကိုရှင်းပြနိုင်ဖို့ဝင်ငွေအလေအလတ်နဲ့ဝင်ငွေနည်းနိုင်ငံတွေမှာရင်းမီလမ်းပန်းအခြေခံအဆောက်အုံတည်ဆောက်ပေးမယ်။ပုံမကောင်းမွန်တဲ့ကမ္ဘာကြီးကျန်းလဲထူထောင်ရေးဆိုတဲ့ G7 ရဲ့ B3W စီမံကိန်းအသစ်လှုပ်ဆောင်သွားဖို့ကိုလည်းကြေညာခဲ့ပါလေ။သဘောအပေါင်းအညီထင်းထင်းသမားတွေကဆန္ဒပြနေတဲ့ကြားရပဲဒီထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်မချနိုင်ခဲ့တဲ့အချက်ကတော့ဓာတ်ပုံစံကြောင်းလဲမှုတက်ဖြက်ရေးကိုဒီအချိန်မှာအပြစ်ဒဏ်လုံးဆောင်နိုင်မလဲဆိုတာကြီးညာနိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ